Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင်။ VOA American တန်ရဲ့2022ခုနှစ်မတ်လ24ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းဒိုမီတာ3249ရို့ပြင်လိုင်းလက်မီတာ190 kHz1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ Ukraine ပေါ် Russia ရဲ့လုံရက်ဟာစစ်ရာဇဝတ်မှုဖြစ် American ကဆွဆွဲလိုက်တဲ့သတင်း။ American နိုင်ငံသားဝင်ကြီးဟောင်း Madeleine Albright ကွယ်လွန်သွားတဲ့သတင်းစတဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။တခါတိုက်ပွဲတွေဆက်နေတဲ့သဂိုင်းမကွေးဒေသတွေမှာဒုက္ခတွေ့နေရတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော့
ဒီလိုစစ်ကောင်စီရဲ့လူတွေကပြည်သူတွေရဲမှာပြိမိနေတဲ့ပြည်သူတွေအရင်ကအထွက်ခွင့်မပေးပါဗျာမပေးလို့ကြောင့်မို့ပြည်ကအဲ့ဒါစိုက်တော့တာအဲကျော်ရွာကိုဖြစ်နေတဲ့အခါကျတော့အနာမီဝါလာကိုဆက်နေဝါလာတော့ပြီးရတယ်ဗျာ
ဒါကတော့ဒေတာကန်တအူးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါနေရက်ပြန်သူနဲ့မပြန်ရဲသေးတဲ့ကချင်စစ်ပေးဆောင်တွေရဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့ဥချော်စန်တာရဲ့မြမရေးတုံးတက်ချက်အားကစားကဏ္ဍလူထုနဲ့ကျမရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမှုကျော်ကကြောပြမှာပါရှင်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်တလန်တိတ်စာချုပ်နေတိုးဖွဲ့ဥရောပမှာမိတ်တွေတွေ့ဆုံမှုပေါ်ထူးနေမှာပဲဘယ်ဂျန်နိုင်ငံပြဿနာကိုထွက်ခွာသွားပြီးယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုပေါ်တုံ့ပြန်တဲ့အနေနဲ့နောက်ထပ်ဒဏ်ခတ်ရေးရမှုတွေကျင်ညာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ရုရှားပေါ်နောက်ထပ်ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ဖို့လက်ရှိအရေးယူထားတဲ့စီစဉ်တွေကိုမရှောင်နိုင်အောင်နဲ့အမြန်ဆုံးအကောင့်တွေပေါ်နိုင်မှုအမေရိကန်ရဲ့မိဘတွေနဲ့လက်တွဲဆောင်ရွက်တော်မှာဖြစ်ကြောင်းအင်ပီယိုမျိုးသားလူညီညွတ်ရေးချန်ပေဂျိတ်ဆူလီဗန်ကအင်္ဂါနေ့မှာပဲပြောဆိုထားတာပါ။နေတိုးတွင်းရေးမှူးချုပ်ယန်စတိုဒန်ဘတ်ကတော့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်လူညီညွတ်ရေးပေါ်ချင်းချောက်မှုတွေကိုတုံ့ပြန်ဖို့နဲ့ယူကရိန်းကိုအကူအညီပေးဖို့ကြာသပတေးနေ့ထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေကြေညာမဲ့အလားအလာရှိတဲ့ကြောင်းပရက်ဆဲကပေါ်ထူးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရှေ့ဥရောပကဖွဲ့ဝင်နိုင်ငံတွေမှာနေတိုးရဲ့အင်အားဖြည့်တင်းမှုကြီးရေလေတပ်ဖွဲ့တွေတုံ့ပြန်မဲ့အစီအစဉ်ကိုလည်းသဘောတူကြလိမ့်မယ်လို့ခန့်မှန်းထားကြောင်းပြောဆိုခဲ့တာပါ။ထမအစင်းနေနဲ့ဘူဂေးရီးယား၊ဟန်ဂေရီ၊ရူမေးနီးယားနဲ့စလိုဗက်ကီးယားနိုင်ငံတွေမှာနေတိုးတက်ခိုက်တပ်ဖွဲ့၄ဖွဲ့ထရှိသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရုရှားရဲ့နျူကလ িয়ার ဓာတ်ရုပ်လက်နက်နဲ့တခြားချင်းချောက်မှုအန္တရာယ်တွေကိုရင်ဆိုင်နိုင်မှုသဘောတူညီချက်ကိုလည်းကြေညာဖို့စီစဉ်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။နေတိုးမာမိတ်ဖွဲ့ရဲ့ကြာသပတေးနေ့ထိပ်သီးဆွေးနွေးပွဲမှာယူကရိန်းသမ္မတဗလိုဒီမီယာ ဇယ်လင်စကီအွန်လိုင်းကနေမင်းငွန်းပြောဖို့စီစဉ်ထားပြီးအနောက်နိုင်ငံတွေကရုရှားအပေါ်အရေးယူတန်ခတ်မှုတွေတုံ့ပြန်မှုယူကရိန်းကိုအကူအညီတွေပုံမပေးရဖို့တောင်းဆိုလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ယူကရိန်းနိုင်ငံမှာရုရှားတပ်ဖွဲ့တွေရဲ့လုပ်ရတဲ့အားစစ်ရာဇဝတ်မှုမြောက်ကြောင်းအမေရိကန်ပြည်တော်စုကဗော်ဒူးနေမှာပဲတရားဝင်သတ်မှတ်ကြေညာလိုက်ပါတယ်။စစ်ရာဇဝတ်မှုကျွလွန်တွေကိုအရေးယူနိုင်အောင်လက်တွဲကြိုးပမ်းသွားမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ကြပါ။လက်တလောရရှိထားတဲ့သတင်းချက်လက်တွေအရရုရှားတပ်ဖွဲ့တွေဟာယူကရိန်းမှာစစ်ရာဇဝတ်မှုကျွလွန်နေတယ်လို့အမေရိကန်ဆွေရကသုံးသပ်တဲ့အကြောင်းနေတိုးဖွဲ့အရေးပေါ်အစည်းအဝေးအတွက်ဘယ်ဂျင်းနိုင်ငံပြဿနာမျိုးကိုသမ္မတဂျိုးဘိုင်ဒန်နဲ့အတူဗိုလ်ထုနေကထွက်ခွာသွားတဲ့ဝန်ကြီးဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ကျွလွန်မှုတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်အောင်ကျိုးပမ်းသွားမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဌာနနိုင်ငံကရာဇဝတ်မှုကိစ္စရာအထူးတနမန်ပက်ဖန်ရှက်ကပြောပါတယ်
။ The US government will continue to track reports coming out of Ukraine of war crimes
and Ukraine မှာစစ်ရာဇဝတ်မှုကျွလွန်နေဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အမေရိကန်ကဆက်လက်ချေအခန်းဆောင်ရွက်သွားမှာဖြစ်ပြီးရရှိလာတဲ့သတင်းအချက်အလက်တွေကိုလည်းလိုအပ်တယ်လို့မဟာမိတ်တွေမိတ်ဖက်တွေနိုင်ငံကဖွဲ့စည်းရင်းနဲ့မျှဝေသွားမှာဖြစ်ပါတယ်လို့အထူးတနမန်ရှက်ကဗိုလ်ထုနဲ့နိုင်ငံရဲ့ဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါဘသူပဲဝါမခွဲကြပဲတက်ခိုက်တာတွေအရက်သားတွေကိုတမင်သက်သက်တက်ခိုက်တာတွေတခြားရက်ဆက်ချင်းကျုပ်တဲ့လူရက်တွေနဲ့ပတ်သက်လို့ခိုင်လုံတဲ့သတင်းတွေရရှိထားကြောင်းလည်းဝန်ကြီးပလင်ကင်ကကြေညာချက်မှာပြောဆိုခဲ့ပါတယ်ရုရှားတပ်ဖွဲ့ရာလူနေတက်ကန်းတွေစာတင်ကြောင်းတွေအရေးကြီးတဲ့အခြေခံစောက်ုံတွေအရက်သားမော်တော်ယာဉ်တွေကုန်တက်တွေအရေးပေါ်ယာဉ်တွေကိုဖျက်ဆီးခဲ့တယ်လို့အပြင်မဲ့အရက်သားထောင်ချီတိတ်ချီထိခိုက်ရကြောင်းလည်းပြောဆိုခဲ့တာပါ အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကိုစစ်ရာဇဝတ်အဖြစ်သုံးနှုန်းပြောဆိုထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီဟာဂျပန်ပါလီမန်မှာဗိုလ်ထုနဲ့အွန်လိုင်းကနေတိုက်ရိုက်မင်းငွန်းပြောရမှာရုရှားရဲ့ကြွကြော်တက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းပေါ်အစိုးရမှာကထောက်ခံမှုပေးခဲ့တဲ့ဂျပန်နိုင်ငံကိုကျေးဇူးတင်စကားပြောကြားလိုက်ပြီးတိကျပို့ပြီးတော့လည်းကူညီအားပေးဖို့တိုက်တွန်းလိုက်ပါတယ်။ဂျပန်နိုင်ငံတမိုင်းမှာပထမဆုံးပြည်ပခေါင်းဆောင်တယောက်ကလွှတ်တော်မှာမင်းငွန်းပြောတဲ့အစီအစဉ်ကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒာ၊နိုင်ငံခြားရေးဝန်ကြီးယိုရှိမာဆာဟာယာရှိ၊ကာဝေးဝန်ကြီးနိုဘူရိုကီရှိတို့လည်းရှေ့ဆုံးနေ့ကနေနားထောင်နေကြတာပါ။ယူကရိန်းသမ္မတရဲ့မင်းငွန်းနဲ့မှာတော့ယူကရိန်းပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားကိုပိတ်ဆို့တံခတ်အရေးယူတဲ့အာရှနိုင်ငံတွေထဲမှာဂျပန်နိုင်ငံဟာပထမဆုံးဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ရုရှားဆွေရတောင်ရှိသူတွေဗန်နာရေးဖွဲ့စည်းရပြီးရုရှားနဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံပေါ်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ဂျပန်နိုင်ငံကလည်းအရေးယူခဲ့တာပါရုရှားရဲ့ကြီးကျယ်မှုပေါ်ဂျပန်နိုင်ငံကအစင်တစိုက်ပြစ်တင်ဝေဖန်လိမ့်ရှိသူယူကရိန်းအတွက်ဒေါ်လာတန်ထောင်ချီတဲ့လူသားချင်းစာနာမှုအကူအညီတွေနဲ့တခြားထောက်ပံ့တွေကိုလည်းပေးအပ်နေတာဖြစ်ပါတယ်ပိုလန်နိုင်ငံမှာရှူလုလုနေတဲ့ရုရှားတပ်နံပါတ်45ရောက်ကိုနိုင်ငံကနှင်ထုတ်လိုက်တဲ့အကြောင်းပိုလန်ပြည်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။တပ်နံပါတ်ဟန်ဆောင်ထားတဲ့ရုရှားတရှူ45ရောက်ကိုနိုင်ငံကနှင်ထုတ်လိုက်တဲ့အကြောင်းနဲ့ပိုလန်နိုင်ငံကရုရှားထောင်လိုင်းလုပ်ငန်းတွေကိုဖြိုခွဲလိုက်ကြောင်းပြည်ရေးဝန်ကြီးမာရီယက်စ်ကမင်စကီက Twitter လူမှုကွန်ရက်မှာပြောဆိုလိုက်တာပါ။ရုရှားတပ်မကြီးဆာဂေးအန်ဒရက်ကိုဗိုလ်ထုနှင့်အစိုးရမှပဲပိုလန်နိုင်ငံရဲ့ဝန်ကြီးဌာနကိုစစ်ခေါ်ခဲ့ပြီးတရှူလုမှုအတွက်မတင်ကားသူရုရှား45ရောက်ကိုနှင်ထုတ်လိုက်ကြောင်းအသိပေးခဲ့တယ်လို့လည်းပိုလန်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီ American Dam မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32 kHz 933နဲ့9383ည32 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1595ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်အမေရိကန်နိုင်ငံဂျာယီဝင်ကြီးဟောင်းမက်ဒလင်းအော့ဘရိုက်ဟာမလ23ရက်နေ့ဗုဒ္ဓဟူးနေ့မှာကင်ဆာရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်သူကွယ်လွန်ချိန်မှာအသက်84နှစ်ရှိပြီဖြစ်ပါတယ်မက်ဒလင်းအော့ဘရိုက်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံဂျာယီဝင်ကြီးဖြစ်ခဲ့ပြီးအဲ့ဒီအချိန်ကတာဝန်အမြင့်ဆုံးထမ်းဆောင်ရတဲ့အမေရိကန်အမျိုးသမီးတဦးဖြစ်ခဲ့ပါတယ်။သူဟာသမ္မတကလင်တန်လက်ထက်1996ခုနှစ်ကနေ2000ခုနှစ်အထိနိုင်ငံဂျာယီဝင်ကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။သူဟာချက်ကိုစလိုဗက်ကီးယားနိုင်ငံမှာမွေးဖွားခဲ့ပြီးသူ့ရဲ့ဖခင်ကလည်းတန်တပန်တဦးဖြစ်ခဲ့ပါတယ်။1948ခုနှစ်မှာမိသားစုနဲ့အတူအမေရိကန်ပြည်ထောင်စုကိုဒုက္ခတဲ့အဖြစ်နဲ့ရွှေပြောင်းနေထိုင်ခဲ့သူတူဖြစ်ပါတယ်။မက်ဒလင်းအော့ဘရိုက်ဟာမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူတူလည်းဖြစ်ပါတယ်။2013ခုနှစ်ကမြန်မာနိုင်ငံကိုဒုတိယအကြိမ်လာရောက်ခဲ့ပြီးရန်ကုန်တက္ကသိုလ်စင်ရတုအခမ်းအနားကိုလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာ VOA နဲ့တီးသန့်တွေ့ဆုံမေးမြန်းခဲ့စဉ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောဆိုခဲ့ပါတယ
်။ Well, I think that they are very much on the right road.
သူတို့ဟာလမ်းကြောင်းမှန်ပေါ်ရောက်နေကြပါပြီ။ဒါဟာနောက်ကြောင်းပြန်လဲဖို့မဖြစ်နိုင်တော့ပါဘူး။သူတို့ဟာအတွေ့အကြုံတွေကနေသင်ခန်းစာတွေယူပြီးလှုပ်ဆောင်နိုင်ကြလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အဲ့ဒီအခေါက်ရောက်ခဲ့စဉ်ကမြမဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ NLD အပါအဝင်နိုင်ငံရေးပါတီတွေတာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။1995ခုနှစ်ကသူအမေရိကန်ဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးဖြစ်တာဝန်ထမ်းဆောင်နေစဉ်ကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့တာပါမက်ဒလင်းအော့ဘရိုက်ဟာအောင်မြင်တဲ့အဆင့်မြင့်တန်တမာန်တစ်ဦးဖြစ်ခဲ့သလိုနိုင်ငံတကာဆက်ဆံရေးဘာသာရပ်နဲ့ပါတကူဘွဲ့ရခဲ့တဲ့ပမောက္ခတစ်ဦးလည်းဖြစ်ပါတယ်ဒါအပြင်စာအုပ်စာတမ်းများရေးသားထုတ်ဝေခဲ့တဲ့အောင်မြင်တဲ့စာရေးဆရာတစ်ဦးလည်းဖြစ်ခဲ့တဲ့အပြင်အောင်မြင်တဲ့လုပ်ငန်းရှင်တစ်ဦးလည်းဖြစ်ခဲ့ပါတယ်သူဟာသတင်းစာဆရာဂျိုးဆက်အော့ဘရိုက်နဲ့လက်ထပ်ခဲ့ပြီးသမီး3ဦးထွန်းကားခဲ့ပါတယ်ကွယ်လွန်ချိန်မှာတာသမီမြေမြင့်များစွာကြံခဲ့ပါတယ်မြန်မာနိုင်ငံကို၃ရက်ကြာတွားရောက်ခဲ့တဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံဂျာယီဝင်ကြီးပရက်ဆုံဟွန်ဟာမနေ့ကမတ်လ23ရက်နေ့မှာကမ္ဘောဒီးယားကိုပြန်လည်ရောက်ရှိပြီးမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေလုပ်တဲ့အခါထင်းထင်းသိမ်းသိမ်းလုပ်ဖို့တိုက်တွန်းခဲ့ကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံမှာအများအပြားရောက်ရှိနေပေမဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်လိုအပ်တဲ့နေရာတွေကိုပေးပို့လို့မရဖြစ်နေတယ်လို့ အထူးကိုယ်စားလှယ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါအပြင်ဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာအမှုရင်ဆိုင်နေရဆဲဖြစ်တဲ့အတွက်တွေးခွင့်မပေးနိုင်ဘူးလို့စစ်ကောင်စီကညင်းဆုခဲ့တယ်လို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်။သူ့ရဲ့ခရီးစဉ်မှာပဋိပက္ခတွေအတွင်ပါဝင်နေသူတွေအားလုံးနဲ့တွေ့ဆုံစေချင်တာမြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းလာတာကိုတွေးမြင်လို့ကြတာဒါအပြင်သူ့ရဲ့ခီးစဉ်အပေါ်ဝေဖန်ကြတာတွေကိုသူ့အနေနဲ့သိရှိနားလည်ပါတို့လည်းဝန်ကြီးဘရပ်ဆဟုံကပြောဆိုပါတယ်သူ့ရဲ့ခီးစဉ်တစ်ကောက်တည်းနဲ့မြန်မာနိုင်ငံကပြဿနာတွေမပြေလည်နိုင်သလိုကမ္ဘောဒီးယားနိုင်ငံအာဆီယံဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့တစ်နှစ်အတွင်းမှာလည်းမပြေလည်နိုင်ဘူးဆိုတာသူ့အနေနဲ့သဘောပေါက်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဆောင်းရာသီပိတ်ရပ်ပြီးမလ23ရက်နေ့မှာကျောင်းတွေပြန်ဖွင့်ခဲ့ပေမဲ့မင်းကလေးတွေကို9တန်းကနေ12တန်းအထိထက်တန်းအဆင့်ကိုတက်ခွင့်မပေးဘဲတာလီဘန်တွေကဆက်လက်ပိတ်ထားပါတယ်။မင်းကလေးတွေကိုအထက်တန်းအဆင့်ကြောင်းတက်ခွင့်ပေးဖို့ကိုအစ္စလာမစ်ရှာရီယာဥပဒေနဲ့အညီအစီအစဉ်တွေရေးဆွဲရအောင်မှဖြစ်ကြောင်းနဲ့နောက်ထပ်ညွန်ကြားချက်မလာမချင်းမင်းကလေးတွေ9တန်းကနေ12တန်းအထိတက်ခွင့်မရသေးဘူးလို့တာလီဘန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ထောင်ပေါင်းများစွာသောအာဖဂန်မင်းကလေးငယ်များမိသားစုများနဲ့ဆရာဆရာမများနဲ့စိတ်မကောင်းဖြစ်ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝက်စ်ကတော့ပြည်သူတွေအတွက်လှုပ်ဆောင်ရမယ့်အရာတွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့တာလီဘန်ကိုတိုက်ထွန်းလိုက်ပြီးကြောင်းတက်ခွင့်မရတဲ့တန်ပေါင်းများစွာသောအာဖဂန်မိသားစုတွေနဲ့အတူအန်အော်စိန်မကောင်ဖြစ်မိတယ်လို့သူ့ရဲ့ Twitter စာမျက်နှာကနေတဆင့်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံမှာပုံမှုချမ်းသာတဲ့ဘီလီယံနာတထေးတွေပေါ်ထွက်လာတဲ့အတွက်လက်ရှိတရုတ်ထိပ်တန်းဘီလီယံနာတွေအဆင့်လျှော့ကျကုန်ပါတယ်ပြီးခဲ့တဲ့အပတ်ထဲတုန်းက Huran Global ငွေကြေးနဲ့ယင်းနှိမ့်နိုင်မှုသုတေသနအဖွဲ့ကနေ2022ခုနှစ်ကမ္ဘာအချမ်းသာဆုံးစီးရင်ထုတ်ပြန်ခဲ့ပါတယ်။ဒီစီးရင်အရကမ္ဘာအချမ်းသာဆုံးနံပါတ်9နေရာမှာရှိတဲ့တရုတ်ဘီလီယံနာဂျုံညာညာဟာနံပါတ်15ကိုရောက်ရှိသွားပါတယ်။နာမည်ကျော်လုပ်ငန်းရှင် Jack Ma နဲ့မဟွာတန်တို့ကလည်းတရုတ်ပြည်ရဲ့အချမ်းသာဆုံး3ဦးစီးရင်တွေကနေရှော့ကျသွားပါတယ်။ဒါအပြင်တရုတ်ပြည်မှာ American Dollar တန်း1000ချမ်းသာသူဘီလီယံနာအရေးအတွက်ဟာအရင်က85ယောက်ပဲရှိခဲ့ရာကနေအခုက1133ယောက်အထိတိုးလာခဲ့တယ်လို့လဲအစိုးရခန်းစာမှာဖော်ပြထားပါတယ
်ကိုအောင်လင်းဦးနဲ့ကိုစောမိုးကြပါရှင်ကြာသပတေးနေနဲ့ခင်တင်းစီစဉ်ကိုတင်ပါအခုနက်နက်ခင်းထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းတိုမီတာ3249ရို့ပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News တို့မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။မကြာခင်မှာတော့စိုက်ပျိုးရေးကုန်ကျန်းတွေပြက်လို့စားတောက်ကုန်ထုတ်လုပ်ငန်းတွေအခက်ကြုံနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်။အခုတော့တိုက်ပွဲတွေဆက်နေတဲ့သခိုင်းနဲ့မကွေးတိုင်းဒေသကအခြေအနေတွေကိုကြည့်ကြရအောင်ပါ။သခိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းချောင်းဒေသကြော်ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာဝေးရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံအများအပြားထွက်ပြေးတင်းရှောင်နေရပါတယ်။အလားတူမကွေးတိုင်းမှာဆိုရင်လည်းစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးတွေကိုအင်အားသုံးလှုပ်ဆောင်နေတဲ့အတွက်ဒေသခံတွေတင်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုခင်မောင်ဆိုမင်းကပြောပြမှာပါရှင်
။စကိုင်းတိုင်းမင်းကင်းမြို့နယ်တောင်တွင်းကြောင်ဒေသလို့ခေါ်ကြတဲ့မုံရွာယာကြီးကလေးဝကာလံဘေးကကြော်ရွာမှာမတ်လ23ရက်မနေ့တနာရီလောက်ကရွာထဲဝင်တက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲကြောင့်ကျေးရွာဆယ်ရွာတဲ့မင်းကရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတဦးကပြောပါတယ်။
ဒီနေ့တောင်မင်းကျောင်းကျော်ရွာမှာတိုက်ပွဲဖြစ်တယ်ဗျ။အကြာကတော့ညတနားဒူလောက်ကနေလင်းထီပဲဗျ။သူတို့စစ်ကောင်စီရဲ့လူတွေကပြည်သူတွေရွာထဲမှာပိတ်မိနေတဲ့ပြည်သူတွေအပြင်ကိုအထွက်ခွင့်မပေးတာဗျ။မပေးလို့ကြောင့်မို့ပြည်သူကအဲ့ဒါတိုက်တော့တာ။အဲကျော်ရွာကိုဖြစ်နေတဲ့ခါကျတော့အနားနီးဝါလာကိုဆက်နေဝါလာတော့ပြေးရတယ်ဗျ။ဒီကဝင်းကြီးကျေးရွာတွေကတော့တော်တော်တောင်ထဲမှာပဲအစာပြင်းနေချင်းနဲ့အဲ့လိုပဲနေကြတာပါဗျ။
စစ်ကောင်စီကပြီးခဲ့တဲ့မတ်လ18ရက်နေ့ကလေးကဒေသတွင်းနယ်မြေရှင်းလင်းရေးတွေလုပ်ပြီးကျော်ရွာထဲဝင်တက်ဆွဲထားချိန်မှာအခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးတယ်လို့နှစ်ဖက်အကြဆုံးကိုလည်းအတိမပြုနိုင်သေးပါဘူး။ဒါကတော့စကိုင်းတိုင်းတွေကအခြေအနေပါ။မကွေးတိုင်းတွေမှာဆိုရင်လည်းစစ်ကောင်စီကနယ်မြေရှင်းလင်းတာတွေဆက်လက်လှုပ်ဆောင်နေပါတယ်။ ကန်ကောကလေးလမ်းပေါ်ကနှန်းခါရွာကိုမလ23ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးစစ်ဘေးဒုက္ခသည်တွေကူညီဖို့တိုးလောင်ထားတဲ့အစားအသောက်တွေကိုယူဆောင်သွားပြီးအဝင်းအထည်နဲ့အတုံးဆောင်တွေကိုတော့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မလ23ရက်နေ့မှာတော့နှန်းခါရွာနဲ့တုံးမိုင်ကျော်ဝေးတဲ့စီသားရွာကနေရင်တချို့လဲမိရှုခံခဲ့ရတယ်လို့နှန်းခါရွာသားတူကပြောပါတယ်။
ဒီကနေ့ဒီကနေ့ဒီကြောင်းနောက်ဒီကနေ့ကြောင်းကံကောင်းမြို့နယ်တွင်းကိုပို့မာတယ်ကျွန်တော်တို့ရွာတောင်ပိတ်အဝတာစီရွာတို့မှာမိရှုနေတယ်ကြည့်ရွာလူကြီးကပြင်းနေရတယ်ပြူစောကြီးတွေကဆန်နေကြက်နေလို့တင်နေဟိုအဲ့တော့ပြင်းနေတဲ့ခေါင်းပေါက်ပါသွားတယ်ကဒါတွေဆန်ပြင်းနေရလေဆန်ဦးသွေးအကုန်ပြင်းလို့ရအဝတ်အထည်တွေအရန်နေတာတင်းထားတာတွေကိုအကုန်လုံးပေါ့ဖြစ်ပြီးသွားတယ်ဒါကြီးမှကျွန်တ
ေးမှာရှိတဲ့ကျေးရွာတွေကဖြစ်ပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားတိုက်ပွဲတွေရှိခဲ့တယ်လို့ကျေးရွာနေအိမ်တွေမိရှုပ်ဖျက်ဆီးခံခဲ့ရတာတွေလည်းရှိပါတယ်စစ်ကောင်စီဘက်ကလေကြောင်းသုံးပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်တဲ့နေရာတွေလည်းဖြစ်ခဲ့ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမြင်ပါရှင်ဆက်လက်ပြီးတော့ဒီကချင်ပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါဖေဖော်ဝါရီလဇန်းကတိုက်ပွဲဖြစ်ပွားပြီးတဲ့နောက်တောရီထဲမှာပုန်းရှောင်နေတဲ့ပူတာအိုမြို့နယ်စွန်ပီယန်နဲ့အင်စီယန်ကျေးရွာကဒေသခံရွာသားတွေဟာကချင်ငင်းချင်းရေးအကျိုးဆောင်အဖွဲ့နဲ့ဘာသာရေးနိုင်ငံရေးအဖွဲ့တွေဂျားဝင်ညှိနှိုင်းပေးတာကြောင့်နေရက်ပြန်လာလို့ရနိုင်ပြီဖြစ်ပါတယ်။လုံရှာရန်ရွာကတိန့်ဆောင်သူတွေနေရက်ပြန်နိုင်ဖို့ညှိနှိုင်းတာတွေရှိနေပေမဲ့အတော်များများကတိုက်ပွဲတွေထပ်ပြီးတော့ဖြစ်ပွားမှာကိုစိုးရိမ်နေကြတာကြောင့်မပြန်သေးကြောင်းဒေသခံတွေက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ဖေဖော်ဝါရီလ၁ရက်နေ့ကပူတာအိုမျိုးနယ်အတွင်းကတပ်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့ကြပြီး၃ရက်နေ့မှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့နောက်စွမ်ပီယန်၊ NCN နဲ့လုံရှာယန်ကျေးရွာကဒေသခံ3000ကျော်ဟာတောတောင်တွေအတွင်းကိုပုန်းရှောင်ခဲ့ရတာပါ။ဒီရက်ပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်လာတာနဲ့ရိခါအခက်အခဲဖြစ်လာတာကြောင့်စစ်ပြေးဒုက္ခသည်တွေနေရက်ကျင်နိုင်ရေးအတွက်မြကြီးနာခရိယန်ကောင်စီ၊ကချင်အတိုင်းမင်ကန်ကောင်စီနဲ့ PCG ခေါ်ကချင်ငင်းငင်းအကျိုးဆောင်အဖွဲ့တွေကဂျောင်းဝင်ညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။အင်္ဂါနေ့မနက်ပိုင်းမှာတော့စွန်ပီယန်နဲ့ NCN ကျေးရွာကတော်အတွင်းတိမ်းရှောင်နေသူ300ကျော်လောက်ဟာနေရက်ပြန်လာပြီဖြစ်ကြောင်း PCG ကဦးလမိုင်ကွန်ချာက VOA ကိုပြောပါတယ
်။၂၀၂၂နှစ်မှာသူတို့ပေါင်း300နဲ့မှ19ဦးပေါ့လေ။သူတော်မှာတိမ်းရှောင်နေတဲ့အဖွဲ့တွေအားလုံးပြန်ဆက်ရောက်သွားပြန်။အမဒီကုတော်တို့ဒီမြစ်သားမှာတိမ်းရှောင်နေတဲ့လူကတော့600ကျော်900ကျော်တန်တေးကြရတော့ကာကမင်းတို့တက်ကြတော့အားလုံးပြန်နေပို့တော့ဆိုတော့အားလုံးမထက်ဝင်နေတဲ့အခါတော့ရှိတယ်ပြ
ဖေဖော်ဝါရီလ3က KIA တင်ယူခဲ့တဲ့စွန်ပီယန်တက်စကန်ကိုစစ်ကောင်စီတက်ကမတ်လ3ရက်နေ့မှာပြန်လည်ထိုးစစ်ဆင်ပြီးနောက်တင်ယူခဲ့တာပါဒီလိုတင်ယူပြီးစစ်ကောင်စီတပ်ကစွန်ပီယန်ကျေးရွာတွေအတွင်းမှာစခန်းချနေစဉ်နေရင်ရှိပစ္စည်းတွေတင်ယူတာတွေရှိကြောင်းလည်းဒေသခံတွေကပြောပါရယ်စွန်ပီယန်နဲ့အင်စီယန်ရွာသားတွေနေရက်ပြန်မှုဆောင်ရွက်နေချိန်မှာပဲလုံရှာရန်ရွာကတောတောင်တွေကိုတင်းရှောင်နေသူတွေကိုလည်းမကြမီနေရက်ပြန်နိုင်မှုညှိနှိုင်းခဲ့ကြောင်းဥလုမိုင်ကွန်ချာကဆက်ပြီးပြောပါရယ
်မနေ့ကပဲကျွန်တော်တို့တွားရောက်တွေ့ဆုံခဲ့ခဲ့ပါပြီအမှတချို့လည်းဆိုရင်တို့ပေါ့လေအမှတော့တက်တက်မဖြစ်ပေမဲ့လည်းအောင်းကျင်တာညီလာမှာပေါ့လေတက်ဖို့ဖြစ်တဲ့ခါကျတော့ဟောကကလည်းလည်းနဲ့ကြည့်လို့ချို့ဒါကလည်းသူဆိုတဲ့ညာကျတော့သူ့မှာလည်းဆိုရင်မို့သူကြောက်ဟိုဒီတင်းချောက်ကတည်းကရှိတယ်။တချို့ကတော့ရွာမှာပြန်ပြန်လာကြတယ်။တချို့တွေကတန်တော့တယ်ကွာလုံးဖြစ်တာ
။လုံရှာရင်ဒေသခံတို့ကတော့တောတောင်တွေထဲမှာတင်းချောက်နေသူရာနေချီကြမ်းရှိနေပြီးသူတို့တွေကတိုက်ပွဲထပ်ဖြစ်မှာကိုဆိုရင်နေရာကြောင့်ဖြစ်တယ်လို့ပြောပါရတယ်။
တင်းမှာပြန်လာတဲ့လူတွေရှိတယ်။အေးတချို့ကပြန်လာတယ်တချို့ကမပြန်လာသေးဘူး။ကတော့ကြံသေးတယ်ရှိတဲ့ရာကနန်းနဲ့ရှိတယ်။သူကားတည်းပြန်လာတိုက်ပွဲဖြစ်နေလားသူကြောက်လို့ပေါ့ဝါဒကစစ်ကောင်စီတွေကညမှာထွက်သွားတော့ဒိဋ္ဌိထွက်သွားတယ်ဆိုတာမပြီးလိုက်ဘူးတဲ့တော့မှာပဲနေကြလားဟိုဒီမှာရောက်သွားလည်းမပြီးဘူးအဲ့လိုမျိုးပတ်သွားပြီးပတ်သွားဆိုတော့တိုက်ပွဲဖြစ်မှာကြောက်လို့ပေါ့ကျွန်တော်တို့က
လုံရှာရင်ကြေးရဘက်မှာတော့ပြီးခဲ့တဲ့အဘက်ကဒေသခံ2000ကျော်လောက်တောတောင်တွေတင်းချောင်နေဆဲဖြစ်ကြောင်းဒေသအတွင်းလူမှုအသင်းအဖွဲ့တွေရဲ့မှတ်တမ်းတွေအရသိရပါတယ်။ဒီရက်ပိုင်းတွေအတွင်းပူတာအိုမြို့နယ်ဘက်မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ကချင်ပြည်နယ်ကမြကြီးနာ၊ဟိုပင်နဲ့ရွှေကူမြို့နယ်တွေမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL70B Asia Wing ဂျူရု Channel 101ဒါမှမဟုတ် Thaicom 6ဂျူရု Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะခုတော့ဒီစိုက်ပျိုးရေးကုန်ကျန်းတွေပြတ်လို့စားတောက်ကုန်ထုတ်လုပ်ငန်းတွေအခက်ကြုံနေရတဲ့အခြေအနေကိုပြောပြမှာပါရှင်။စားတောက်ကုန်လုပ်ငန်းတွေမှာအဓိကအားထားနေရတဲ့စိုက်ပျိုးရေးထွက်ကုန်ကုန်ကျန်းပစ္စည်းတွေပြတ်တောက်ဆပြုတ်လာနေတဲ့အတွက်ကြောင့်အခုနှစ်မိုးတွင်းမှာပြည်တွင်းသုံးဆွဲမှုအလုံးလောက်ထုတ်လုပ်နိုင်ဖို့တောင်အတော်ရုန်းကန်ရလိမ့်မယ်လို့စိုက်ပျိုးရေးသမားတွေစားတောက်ကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကျွန်မဆက်ပြီးပြောပြမှာပါရှင်။အထွေထွေကုန်စည်နှုန်းတက်နေတာလျှက်စင်မီအလျင်မီအောင်မပေးနိုင်တာစိုက်ပျိုးရေးဒေတာတွေမှာနည်းမြေမတည်ငြိမ်တာဒီလိုအကျက်အတဲတွေကြောင့်ကုန်စည်ထောက်ပံ့ရေးလမ်းကြောင်း supply chain ပြတ်တောက်သွားပြီးကဏ္ဍအသီးသီးကကုန်ထုတ်လုပ်ငန်းတွေဟာကုန်ကျန်းရှာပမှုနဲ့ရင်ဆိုင်နေရပါတယ်။အကျိုးဆက်ကတော့မကြခင်မှာကုန်ထုတ်လုပ်ငန်းတွေရန်နာကုန်လိမ့်မယ်လို့စီတဘူးထုတ်လုပ်တဲ့အလဲအလက်လုပ်ငန်းရှင်တအုပ်က VOA ကိုပြောပါတယ်။
ကုန်ကျန်းကမရှိတလို့ဖြစ်ပြီးကုန်ကျန်းပြတ်သွား SME တွေရတယ်အခုနီးနေရောကုန်ကျန်းပြတ်သွား SME တွေလည်းအများကြီးကျုပ်သွားစမ်းမရေးခါကိစ္စစဉ်းစားရမော
တည်ရင်းဆိုင်ပြိုရေးသမားတွေစီကကုန်ကျန်းကအရင်ကလိုအလုံးလောက်မရတော့ပါဘူးငရုတ်လိုကုန်ကျန်းမျိုးတောင်ထိုင်းနိုင်ငံကနေပြန်သွင်းနေရတယ်လို့စားတောက်ကုန်ထုတ်လုပ်တဲ့လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်
ဒီတိုင်းချင်းဒီမှာတိုက်ပွဲရဖြစ်တယ်အကုန်လုံးရင်းရှုခံရတယ်အဲကုန်ကျန်း supply chain ကအရင်ပြတ်သွားပြတ်သွားတော့အခုစိတ်ယုံကြီးနေရတယ်ကုန်ကျန်းကမရဘူးမီးရမလာတော့ရက်တာနေပြင်ရမသိစားတယ်အဲ့တော့စီမျိုးသေးကြီးသွားတယ်ဆောင်းကြီးတော့ဆက်ကြီးတော့ဒီကြီးသွားတော့နာမည်ကာလာဒီနှစ်ရဲ့မိုးရင်းတော့ရစားမရခါဘူးအကုန်လုံးက constant ရှိကြတယ်ဆုလို့မှုပေါ့နော
်ဆန်နဲ့ကြက်တုံလို့ကုန်ထုတ်လုပ်ငန်းသုံးအခြေခံကုန်ကျန်းသီးနှံတွေကလည်းဓာတ်မြေဩဇာနဲ့လောင်စာဆီဈေးကြောင့်စိုက်ပျိုးတဲ့ကုန်ကျစရိတ်ကြီးနေပါလေ။နယ်မြေအေဂျင့်နဲ့မြန်မာနိုင်ငံအလဲပိုင်းကတောင်သူတွေကတော့ကျက်တုန်ဤကိုဒီနှစ် short site ဖို့ဆုံးဖြတ်ထားပါလေ။ကုန်ထုတ်လုပ်ငန်းတွေပြန်ကောင်းလာမလား။ကုန်ထုတ်လုပ်ငန်းတွေပြန်ကောင်းလာမယ်ဆိုရင်တော့အပြောင်းလဲဖြစ်ကောင်းဖြစ်လိမ့်မယ်လို့ကျက်တုန်စိုက်တဲ့တောင်သူတဦးက VOA ကိုပြောပါရစေ
။တချို့တောင်သူတွေကတော့မပြင်းနဲ့မစိုက်ဘူးလို့သူတို့ကတန်ခွန်နေတာအများတော့ကျွန်တော်တို့အညာဘက်ကအဓိကစိုက်တာကိုသခိုင်းတိုင်းပါညာကျွန်တော်မြေသားနယ်လိုပါရဲ့စိုက်တာမြေသားဒါပေမဲ့အခုနေသားမှာကလည်းလောကခံရတာအခက်အခဲတွေရှိနေတော့လေလုပ်ငန်းတွေပြန်ကောင်းလာရင်တော့ဈေးကွက်ကပြန်ပြောင်းလဲနိုင်တာပေါ့ပြန်စိုက်တာတော့တောင်သူတွေပြန်စိုက်တာတော့ဖြစ်နေတာပေါ့ဒါတောင်သူတွေကသူတို့လုံးတလောက်မရတဲ့ပုံစံမျိုးဖြစ်နေအားကြောင့်မို့သူတို့ကအဆိုင်ချင်းကြောက
်တည်ရင်းကနေထိုင်းကိုတင်ပို့နေတဲ့ငရုတ်ကိုအခုထိုင်းဘက်ကနေပြန်သွင်းနေရပြီလို့လုပ်ငန်းရှင်တအုပ်ကညီးတွားပါတယ်။ကုန်ကျဲအလုံးလောက်မရလို့တပတ်တစ်ခါလောက်ပဲလုပ်ငန်းလည်ပတ်နိုင်တယ်လို့ပဲပြားထုတ်လုပ်တဲ့လုပ်ငန်းရှင်တအုပ်ကလည်း VOA ကိုပြောပါတယ်။အခုနှစ်ထဲကုန်ထုတ်လုပ်မှုဘလောက်ကျဆင်းသွားသလဲဆိုတာတိကျရေရတဲ့အချက်လက်တွေပြည်ရင်းမှာမရှိသေးပါဘူး။စီးပွားရေးလုပ်ငန်းတွေနဲ့ဈေးကွက်ဆိုင်ရာအချက်လက်တွေပြုစုသုံးသပ်တဲ့ဗြိတိန်အခြေစိုက်IHS market ရဲ့မက်ရှလာတရဲ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံရေးမငြိမ်သက်မှုကုန်ကျန်းရှားပါမှုနဲ့ကိုဗစ်ရောဂါတွေကြောင့်ကုန်ထုတ်လုပ်ရေးပိုင်းရောဝယ်လိုအားပါဖေဖော်ဝါရီလထဲမှာအလင်းမြန်ကျဆင်းခဲ့တယ်လို့သုံးသပ်ထားပါတယ်။နိုင်ငံရေးလုံခြုံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေပြန်ပြီးတိုးတက်လာဖို့လုပ်ငန်းရှင်တွေမျှော်လင့်နေကြပေမဲ့ပြည်ရင်းအခြေအနေတွေတိုးတက်လာမှာပဲဖြစ်နိုင်လိမ့်မယ်လို့ IHSmarket ကစီးပွားရေးပညာရှင် Shreya Patel ကမြန်မာနိုင်ငံကုန်ထုတ်လုပ်ငန်းဈေးကွက်ဆိုင်ရာသုံးသပ်ချက်မှာပြောထားပါဗျ။ ကြာသပတေးတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။ထိုင်းနိုင်ငံခြုံဖော်ပြည်နယ်ထဲမှာမက်ရှလာ23ရက်နေ့ကအထောက်အထားမဲ့မြန်မာ35ဦးလိုက်ပါလာတဲ့ကားတစီးဟာလုံခြုံရေးရဲစစ်ဆေးရေးဂိတ်မှမရက်ပဲမောင်းပြီးပြေးလာကြောင်းကားတိတ်မှောက်မှုဖြစ်ခဲ့ပြီးတော့ဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံခြုံဖော်ပြည်နယ်ထဲမှာအထောက်ထားမဲ့မြန်မာ30ကျော်လိုက်ပါလာတဲ့ကားတစ်စီးဟာရဲလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆေးချက်ကိုမခံဘဲမောင်းပြေးရာကနေကားတိမ်းမှောက်မှုဖြစ်ပြီးမြန်မာနိုင်ငံသားတချို့ထိခိုက်ဒဏ်ရာရခဲ့ပြီးဖမ်းဆီးခံခဲ့ရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကပြောပါတယ်
။မလ23ရက်နေ့ဒီနေ့မနေ့ပေါ့တရားမွဲမြန်မာ35ဦးကိုတင်ဆောင်လာတဲ့ကားတစ်စီးဟာထိုင်းလူမျိုးခွဲတားတယ်ပေါ့ထိုင်းလူမျိုးခွဲတားတော့သူကမခံမဲနဲ့မောင်းပြေးစင်မှာအဲ့ဒီကားတိတ်မောက်မှုဖြစ်ပြီးအဖမ်းခံခဲ့ရတော့အဲ့ဒီမှာကားကမောတရားမဝင်မြန်မာ35ဦးပါအဖမ်းခံအဲထိခိုက်ကြံရတော့အနည်းချင်းတော့ရကြတာရှိတာပေါ့ပြေဆုံးနယ်ပါညာလို့တော့အခုချိန်ကြီးတော့မကြားသေးရသေး35ဦးလုံးတန်ရာအနည်းချင်းရပြီးတော့အဖမ်းခံလဲ
ဒီနေ့ထဲမှာပဲအထောက်ထားမဲ့မြန်မာတွေလိုက်ပါလာတဲ့လူပုံကူးတဲ့ကားတွေဟာစစ်စေးဂိတ်တွေကိုဖြတ်တဲ့အခါမှာအစစ်စေးမခံဘဲမောင်းပြေးရကနေအခုလိုမျိုးကားတိမ်းမှမှုတွေဖြစ်ပြီးရှေ့ပြောင်းလို့သမားတွေတိတ်ဆုံးမှုတွေဖြစ်ခဲ့ရကြောင်းဦးမိုးကျော်ကဆက်ပြောပြပါတယ်
။ဒါသုံးမှုပြောက်ပေါ့ဒီ2021အတွက်သုံးမှုပြောက်ဒီတရားမဝင်မြန်မာတွေအစစ်စေးမခံဘဲထွက်ပြေးကြတာ2021ဇန်နဝါရီထဲမှာကမ်ပိန်းထဲမှာတမှုနောက်ဒီ2021မတ်လထဲမှာမလာဆက်ချောင်းနေတော့ပရာတိုခီရီတံပြည်နယ်ထဲမှာတမှုအခုတတရမြောက်ချွန်ဖုံပြည်နယ်ထဲမှာတမှုဖြည့်ရဖြည့်ရတည်းရတော့ကာဖဖစ်တုံးကတယောက်တည်တယ်။နောက်ပရာတိုခီရီကံမှာ6ယောက်တည်တယ်
။ထိုင်းနိုင်ငံပရာတိုခီရီကံပြည်နယ်ထဲကဖက်ခဆန်ဟိုင်ဝေးလမ်းမပေါ်မှာမလာ16ရက်နေ့မနေ့အစောကြီးအချိန်မှာတော့တရားမဝင်မြန်မာ18ဦးတည်ဆောင်လာတဲ့ကားမတော်စားဖြစ်ပြီးနောက်ကကားကဝင်တိုက်တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာ6ဦးပွဲချင်းပြီးတည်ဆုံခဲ့ရတယ်လို့ကျန်တဲ့12ဦးလည်းဆေးရုံမှာပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။တချို့ကတော့ကားတိုက်မှုဖြစ်ပြီးဆေးရုံစည်းကမ်းမပို့ပဲဒဏ်ရာရမြန်မာတွေကိုတောတောင်နေထဲမှာဆွန့်ပစ်သွားတာတွေလည်းရှိတဲ့အတွက်မလိုလားအပဲမြန်မာလူသမားတွေတည်ဆုံတာတွေလည်းရှိခဲ့ပါတယ်။ဒီလပိုင်းနေအတွင်းမှာပဲတရားမဝင်မြန်မာတွေကိုတည်ဆောင်လာတဲ့ကားတွေစစ်စေးဂိတ်တွေကိုရှောင်ကွေးမောင်းနေရကနေရင်မတော်စားတိုက်မှုတွေမကြာခဏရှိနေပြီးအများစုကတော့မြန်မာတွေကိုအစုလိုက်အပြုံလိုက်လူကုန်ကူးတဲ့ခိုင်းတွေကဖြစ်ကြပါတယ်ရှင်။
တိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှာစင်ကြည့်ရှုနိုင်ကြပါတယ်ကျမတို့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးမယ်ဆက်သွယ်မယ်ဆိုရင်အမြန်ဆုံးရောက်ရှိနိုင်တဲ့ email လိပ်စာကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ဥကြောစံသာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့မြန်မာနိုင်ငံအစီရင်ခံစာအပေါ်သုံးသက်ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါရဲ့ရှင်။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။ အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တဲ့ကျွန်တော် soundcloud.com/voabemis.pari VOA American သံ ရုပ်တံတဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
ကျွန်တော်ပရင်းနေနေခင် ကျမတို့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဒါကတော့ဥမာကြီးကင်ဆာရောဂါနဲ့ပတ်သက်လို့တင်ပြထားတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ပြပါပါ။အခုတော့ဦးကျော်စံသားရဲ့မြမကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။ ဒီကနေ့မက်ရှလာ22ရက်နေ့ကကုလသမဂ္ဂလူခွင့်ရေးကောင်စီမှာအစီအခံစာတင်သွင်းတဲ့လူခွင့်ရေးမဟာမင်းကြီးမစ္စတာဘက်ချလာကမြန်မာနိုင်ငံဟာပြိုလဲပျက်စီးမဲ့အန်ဒီရဲ့ပုံများလာနေတယ်လို့သတိပေးပြောဆိုသွားပါတယ်။သူ့ရဲ့ပြောကြားချက်ဟာတကယ်လက်တွေ့အခြေအနေနဲ့ဘလောက်ကိုက်ညီပါသလဲ။မြန်မာပြည်တွင်းမှာနေထိုင်နေတဲ့နိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်
Excellencies, Myanmar is increasingly at risk of state collapse, with shattered economic, education, health, and social protection systems.
Increasingly at risk of state collapse. ကျူလက်ပစ္စည်းမဲ့အခြေအနေနဲ့တဖြည်းဖြည်းနိကလာနေပြီလို့ပြောတော့ဖြစ်ပါတယ်။စီးပွားရေးပညာရေးကျန်းမာရေးလူမှုကာကွယ်ရေးစနစ်စတာတွေဟာချက်ချုံကြသွားပြီဖြစ်တယ်ဆိုတော့ပြောထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဦးရထွန်းနဲ့ဆွေးနွေးလို့ပြောဖြစ်ပါတယ်။ဦးရထွန်းကညမနိုင်ငံထဲမှာနေပြီးတော့သုံးဆနေတဲ့လူဆိုတော့ဒီဂျင်းတွေဟာဘလောက်မှန်ကန်တယ်လဲဆိုတာကိုစိုက်ပြီးကြ
55တန်းလောက်ရှိတဲ့ပြည်သူလူထုရဲ့တဝက်လောက်ကဆင်းရဲတွင်ငင်းအောက်ရောက်သွားမယ်ဆင်းရဲတဲ့လူတွေဖြစ်သွားမယ်ဆိုတဲ့အချက်အဲ့ဒါတရိသားမိတယ်အဲ့ဒါကတော့နည်းနည်းနီးစပ်တာပေါ့လေတော်တော်များများအခုကတော့အလုပ်တွေအကင်တွေလည်းကြောက်သွားကြတယ်အလုပ်ကင်မရှိဘူးနောက်လုပ်လုပ်ကင်တွေလည်းအဆင်မပြေဘူးပေါ့နော်အစိုးရဝန်ထမ်းတွေဆိုလို့ရှိရင်လည်းဒီCDM လောက်လာမှာလား CDM လောက်ရမှာလားမလောက်ဖက်နဲ့နေပြန်တော့လေတခါအသက်အန္တရာယ်ဒီရန်ရှာတာခံရစသဖြင့်ပေါ့မျိုးမျိုးပြောချင်တာကအလုတ်ကင်ကဘယ်အလုတ်ကင်မှအဆင်မပြေကြဘူးပေါ့နော်ဒါကတစ်ချက်နောက်တစ်ခုကနိုင်ငံခြားဒီကုမ္ပဏီတွေလည်းထွက်သွားကြတာတွေရှိတဲ့အခါကျတော့ဟိုမျောလင့်ထားတဲ့ပြုတ်ပြီးရကုမ္ပဏီတွေလည်းဝင်မလာကြဘူးပေါ့နော်အဲ့လိုဆိုတော့ဒီဟာကတော့မှန်တဲ့လောက်မှန်ပါတယ်နောက်ပြိုပြက်သွားနိုင်တယ်ဆိုတဲ့ကိစ္စကတော့အာဏာကိုချိန်ချုပ်ထားတဲ့အဖွဲ့အစည်းပေါ့ဗျာအခုတော့တမတော်ပေါ့နော်တမတော်ကဒီပြိုကွဲသွားမလားဆိုတဲ့အပေါ်မှာအများကြီးတည်တာပေါ့အဲ့တော့အခုလောလောဆယ်အနေထားကတော့အဲ့လိုတမတော်ပြိုကွဲသွားနိုင်တဲ့အနေထားကတော့မရှိသေးဘူးသူ့ဝိုင်းတိုက်နေတဲ့အဖွဲ့အစည်းတွေကတော့စင်းရရကြည့်လိုက်လို့ရှိရင်တော့အများကြီးပဲပေါ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဆက်ရက်ပေါ်မှာကြည့်လိုက်ရင်တော့အများကြီးပဲလက်တွေ့မှာကတော့အဲ့ဒီအဖွဲ့တွေအားလုံးကလည်းသူ့စီညီညွတ်နဲ့ဝိုင်းတိုက်နေကြတာမဟုတ်ဘူးတချို့လက်နက်ကိုင်အဖွဲ့ကြီးတွေကတက်မတော်နဲ့လက်နက်ကိုင်တိုက်ပွဲမဖြစ်တဲ့အဖွဲ့ကြီးတွေရှိတယ်အဓိကအားဖြင့်တော့ UWSA ပေါ့နော်အဲ့လိုဖွဲ့တွေနောက် AA တို့လိုဖွဲ့တွေကအခုချိန်မှာဆိုလို့ရှိရင်တက်မတော်နဲ့လုံးဝတိုက်ပွဲမဖြစ်ဘူးပေါ့နော
်
ဆိုတော့သူ့အတွင်းပိုင်းမှာကလည်းကျွန်တော်ပြုတ်ပွဲမဲ့အတင်းအားလာတက်ပြီးတော့မတွေ့ရသေးဘူးเนาะအကြီးအမားဆုံးအန်တယ်ကတော့အဲဒီတမတော်တွေရပဲလာမှာဖြစ်တာပေါ့
ဒါမဲ့ဒီနေရာမှာတချို့တိုင်းရင်းသားတွေတိုင်းရင်းသားအင်အားစုတွေရပေါ့လေသူတို့တိုင်းရင်းသားတွေအနေနဲ့သူတို့လူကြီးနဲ့စစ်မှန်တဲ့ဖယ်ဖယ်ပုံစံမျိုးမရဘူးဆိုရင်ဆိုပြီးတော့သူတို့
ပြက်ပူပြီးတော့ချက်တွင်စဉ်းစားရရဲ့ရှင်ပါတယ်ဆိုတော့ဒီအချိန်ရတော့ပြည်တော်စုကိုတစုတစည်းပဲမပြုမကွဲအောင်ထိန်းထိန်းထားနိုင်မဲ့အချိန်ရှိရလားဒါလည်းကျွန်တော်ချက်တွင်စဉ်းစားမျိုးထင်ပါတယ်ညီမဒီရန်နဲ့ပတ်သက်လို့ကတော့အခုတိုင်းသားတွေညှော်လင့်စရာကအန်ယူဂျီပေါ့စီအာပီအက်ကအဥဆောင်ပြီးဖွဲ့ထားတဲ့အန်ယူဂျီကသူတို့ဖိတ်ခေါ်တယ်သူတို့နဲ့ဒီဟိုဖြစ်ပြီးတော့เนาะအစိုးရလည်း ကျွန်တော်တို့ဆွေးနွေးချက်တွေထွက်မလာသေးဘူးပေါ့နော်။ဒါကြောင့်လဲဆိုတော့ဟိုတခါကျွန်တော်တို့ဆွေးနွေးကြကြတယ်လို့ပဲဒီဖက်ဒရယ်စနစ်ကိုအန်အေဒီကပြင်မယ်ဆိုတာကိုဒီဘယ်လောက်စိတ်ချတယ်လဲဘယ်လောက်သူတို့နားလဲတယ်လဲဆိုတဲ့အပေါ်မှာသူတို့လဲတန်ပြရရှိကြလို့ဒီရွေးရခက်နေတဲ့ပုံပေါ်ပါတယ်။ဒါမှမဟုတ်အနေနဲ့ကလည်းဖက်ဒရယ်စနစ်ကိုအခုကတော့သူတို့ကလက်ခံတယ်ဖက်ဒရယ် အတူတူနော်ဒီဟိုတနေ့ကပြောလိုက်တာအေးအေးပေါ့နော်ဒီလိုတိုင်းသားတွေတောင်းဆိုတဲ့ဖက်ဒရယ်စနစ်ကိုပြည်ပြည်ပြင်ပြင်မရရင်ကျွန်တော်တို့ပတ်တာကျွန်တော်တို့လူလူလလနိုင်ငံခြားအကူအညီနဲ့တွားရလိမ့်မယ်လို့သူပြောလိုက်တာရှိတယ်အဓိကပြောချင်တဲ့သဘောကတော့အဲဖက်ဒရယ်စနစ်မရလို့ရှိရင်ခေါက်ထက်မယ်ပေါ့နော်အဲအဲ့လိုမျိုးသဘောပြောလိုက်တာမျိုးရှိတယ်ဒါကလည်းကျွန်တော်ထမန်းကြည့်တော့တကယ်ခွတ်ထွက်ဖို့ရည်ရတာမဟုတ်ဘဲနဲ့ဖိအားပေးတယ်လို့ပဲရည်ရပါတယ်ချိန်ရောက်တာပေါ့နော်ဖိအားပေးတာပေါ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံရေးသမားတွေ NLD အပါဝင်နိုင်ငံရေးသမားတွေကိုကျွန်တော်တက်မလို့ခေါင်းဆောင်နေရောဒီတာကဒီဖိအားပေးပြီးတော့တတိပေးလိုက်တဲ့သဘောလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်ကျွန်တော်မေးချင်တာကမီရှယ်ဘက်ရှေးရဲ့ပြောတဲ့အချက်မှာမြန်မာနိုင်ငံလုံခြုံရေးနောက်ပြီးတော့စီပွားရေးတော့ပြောပြပြီးပါတယ်လုံခြုံရေးနဲ့ဒါလွတ်လပ်ခွင့်စားတဲ့လူခွင့်ရေးရဲ့အခြေအနေပေါ့ဘယ်လောက်ကြီးဆူဆူရွားရွားဖြစ်နေလဲပြန်ပြီးတော့အဖတ်ဆက်လာနိုင်တဲ့အခြေအနေရှိပါရဲ့လားအခုလောလောဆယ်မှာ
အခုလောလောဆယ်မှာတော့မရှိနိုင်သေးဘူးပေါ့နော်အခုလောလောဆယ်မှာကတော့ဘယ်တက်မှမပါဘူးဒီလက်ရှိသာသကကိုလည်းပုတ်ခတ်တိုက်ခိုက်တာတော်လာနာမလုပ်ဘူးဟလာ NUG ကိုလည်းကျွန်တော်တို့ပုခ္ခဝေပန္နာမလုပ်ဘူးဆိုလို့ရှိရင်သူတစ်ခင်းတော့အဲနိုင်ငံရေးရဘာမှစိတ်မပြောဘူးဆိုလို့ရှိရင်တော့အဲဒီပြဿနာမရှိဘူးသို့တော့အဲ့လိုတစ်ဖက်ဖက်ကရပ်ပြီးတော့နေတဲ့သူကဘယ်ဘက်မှာပဲနေနေစိတ်တော့မလုံခြုံဘူးအခုမြို့ပေါ်မှာအခြေအနေကတော့တကယ်လို့နတ်ဆကကိုပုခ္ခဝေပန်ပြီးတိုက်ခိုက်နေရင်လည်းအချိန်ကြီးလာပြီးတော့ဖမ်းသွားခံရနိုင်တာပေါ့နော်အဲ NUG တို့PDF ကိုပုတ်ခတ်ဝေပန်ပြီးတော့သူတစ်ခင်းတော့ဆိုရှယ်မီဒီယာမှာရေးနေလို့ရှိရင်တော့အဲ့ဒီလူလဲဘယ်နှောင်းပြီးအပြစ်ခံရမယ်ဆိုတဲ့အန္တရာယ်ရှိနေတာပေါ့ဒါကြောင့်ဒါတွေကတော့ဆိုရှင်လူခွင့်ရေးစိတ်တုံးတာပါပဲလေဆိုတော့အဲ့ဒီအနေထားကတော့တကယ်ဒီရှိနေပါတယ
်ဆိုတော့စီးပွားရေးပြောပြီးပြီလုံခြုံရေးလူခွင့်ရေးလူလလပြောပန်ခြင်းမရှိဘူးအကုန်လုံးကြောက်နေရတယ်ဆိုတဲ့ကိစ္စနောက်ကျွန်တော်တခါဆက်ပြီးတော့မေးလိုက်ချင်နေတာနည်းနည်းလူမှုရေးပေါ်ကစီးပွားရေးပြင်လူမှုရေးဆိုတာဒါလူရဲ့ကျန်းမာရေးနောက်ပညာရေးကိစ္စတွေကိုလည်းနဲ့ပြောပါဦ
းကျန်းမာရေးပညာရေးကိစ္စတွေကလည်းခုနပြောသလိုပေါ့အဲဆိုရကဝန်ထမ်းတွေအပေါ်မှာတောင်းကောင်းမထင်းချုပ်နိုင်သေးတဲ့အခါကျတော့ CDM လုတ်တဲ့ဝန်ထမ်းတွေလည်း CDM လုတ်ကြတယ်ထွက်သွားကြတယ်အဲနောက်တစ်ခါဒီကျွန်တော်တို့ပညာရေးကိစ္စမှာဆိုရင်ကျန်းမာတွေက CDM လုတ်လို့ရှိရင်လည်းအဲ့တို့မှာစာဝင်တွေအခက်အခဲရှိတယ်တခါမလုတ်ပြန်လို့ရှိရင်လည်းရန်ရှာခံရတာပေါ့နော်အဲ့လိုဆိုတော့နှစ်ဖက်စလုံးကိုကြောက်နေရတော့အဲဒီစာတင်ရတာတို့တာဝန်ထမ်းဆောင်ရတဲ့အခါမှာဆိုလို့ရှိရင်လည်းအဲဒီတထိတ်တိတ်တလန့်လန့်နဲ့ပေါ့တိတ်ပြီးတော့ဒီစိတ်ရောကိုယ်ပါတာဝန်မထမ်းဆောင်နိုင်ဘူးပေါ့ဒါအပြင်အခုចောင်းသားတွေကိုစာပွဲဖြည့်ပွင့်ပေးပြုတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းအဲဒီအချင်းပွားအရင်းပွားမှုတွေပေါ်နေတယ်လူဖြစ်တဲ့အခါကျတော့ပြောချင်တာတစ်ခုလုံးဒီကျန်းမာရေးပညာရေးကဏ္ဍတွေမှာထိခိုက်နေတာပေါ့နော်ကျွန်တော်တို့ဆေးရုံတွေပါတယ်မှာဆိုလို့ရှိရင်လည်းအဲတိတိလောက်တော့ဒီလူဆေးရုံတွေဆိုရဆေးရုံတွေတွားလို့ရှိရင်ပြိတ်ပြီးတော့ဟိုဒီဝန်ဆောင်မှုမရဘူးပေါ့နော်အဲအဲ့လိုအနေထားမျိုးတွေရှိတယ
်ဟုတ်ကဲ
့ဆိုတော့ခြုံပြောရလို့ရှိရင်တော့အဲ့တက်တွေမှာလို့ဆိုရင်လည်းအရင်ကနဲ့ဆိုင်ရင်တော့အများကြီးဆုပ်ယုပ်တယ်လို့ပြောနိုင်ပါတယ်
ဟုတ်ကဲ့ဆိုတော့တိုက်ကြီးမပြိုပြတ်နိုင်ဘူးလို့သာပြောရတယ်။တောက်မှလည်းတစ်ခုမှမရှိပါလားဦးရွှေဆွန်ရဲ့ရော
။ဟုတ်တယ်။အချိန်ကတော့အဲ့လိုဖြစ်တော့ပြောလင်းစရာကတော့ဒီဒါမဲ့ ဒီရောက်ပွဲပေါ့နော်သူတို့လုပ်ပေးမယ်ဆိုတဲ့ရောက်ပွဲမှာပါဠိကြီးတွေဖြစ်တဲ့အန်အယ်ဒီတို့အက်အန်အယ်ဒီတို့ဟလာစသဖြင့်အဲ့ဒီလိုပါဠိတွေနိုင်ငံရေးပါဠိတွေပါမလားပါလားအောင်သူစီရောက်နိုင်မလားဆိုတာပုံမှန်လည်းအများကြီးကြည့်ရပေါ့အဲ့ဒီပါဠိတွေကတပိတ်မောက်နေမယ်သူတို့မပါဘူးဆိုလို့ရှိရင်အဲ့ဒီရောက်ပွဲကထွက်ပေါ်လာတဲ့အစိုးရကလည်းတိတ်ပြီးတော့ဩဒါရှိမယ်ပုံမပေါ်ဘူ ဒီတွေမှာတိတ်ပြီးတော့ဒီငငယ်ချမ်းချမ်းမရှိဘူးတငယ်မှုမရှိလို့ရှိရင်တော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေအထူးသဖြင့်တော့သူတို့အားကိုးတဲ့တရုတ်ပေါ့နော်တရုတ်ကလည်းလာပေါ်ရမှာရှိအကြောင်းရှိဟုတ်ကဲ့ဆိုတော့ဖြည်းဖြည်းချင်းမှာသူတို့ဒီလက်နက်ကင်ပရိဘက်ကကိုနိုင်အောင်တိုက်နိုင်ရင်တော့အစိုးရကနိုင်အောင်တိုက်နိုင်လို့ရှိရင်တော့အခြေအနေအရဒီပြောင်းလဲဖြစ်သွားနိုင်တာပေါ့
ဟုတ်ကဲ့ဆိုတော့တိုင်းနိုင်မတိုင်းနိုင်ဆိုတာလဲဆောင်းကြီးရမယ်အခြေအနေပေါ်တယ်ထားပါတယ်ရှင်ဒီလိုရင်မရိကန်တမ်းနဲ့ဖန်မြန်မာဝါသားအစီအစဉ်ကလည်းပဲအထူးကူဆယ်ပေါ်တာပြီးတော့မြန်မာနိုင်ငံအရေးမှာဂျာဝင်စစ်သက်ပေးဖို့သူကြိုးစားနေပါတယ်နောက်ဂျပန်ကဆော့ဆော့ကော်ဝါကလည်းတကိစ္စမှာပူးပေါင်းဆွေးနွေးပါ냐ပြောနေတယ်ဆိုတော့သူတို့ရဲ့အခက်ကတော့သူတို့ဒီဘုံသဘောတူချက်၅ချ
ို့ပြောနေကြအတိုင်းပေါ့နော်။ဒါကြောင့်ဒီအာဏာထိန်းရတယ်ဆိုတဲ့အကြောင်းကိုပဲပြန်ရှင်းပြတာပေါ့နော်။ရှင်းပြပြီးတော့ဒီတစ်ခေါက်တော့ထူးထူးခြားခြားပြောတာကဒီဘုံသောရဲ့၅ချက်ကိုသဘောတူတယ်ဆက်လက်အကောင့်တွေပေါ်မယ်ဒါပေမဲ့ဒီမှာအစိုးရကဥဆောင်တဲ့ပေါ်ဆောင်မှုပဲဖြစ်ရမယ်ဆိုပြီးတော့အဲ့ဒါလိုပြောလိုက်တာသိထားမိတယ်အစိုးလိုချင်တာကအဲ့ဒီအားလုံးနဲ့တွေ့ပြီးတော့ဒီဆွေးနွေးရေးကိစ္စတွေဓာတွေကဥပဒေကြောင့်အရာဒီပါဝင်ခွင့်မရှိတဲ့သူတွေကိုပြေးမပါနိုင်ဘူးဆိုတဲ့ဟာကိုသူကထပ်လောင်းပြီးတော့ပြောလိုက်တဲ့သဘောပေါ့နော်ဒါဒီမှာတော့အစ္စရာအသင်းဝင်နိုင်ငံတွေနဲ့ယူဆချက်ကကွာပါပြီပေါ့အစ္စရာအသင်းဝင်နိုင်ငံတွေကတော့ဒေါက်တာစုကြည်တို့ဦးဝင်းမင်းတို့အပါအဝင်တွေ့ဆုံဆွေးနွေးပြီးနိုင်ပြီးတော့ညီညာစွာဖြည့်ရှင်းရမယ်ဆိုတဲ့သဘောပေါ့ဆိုတော့ဒီဥစ္စာကလည်းကမ္ဘောဒီးယားကဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာကတော့ဒီတိုင်းဖြတ်သွားနိုင်ပေမဲ့ကမ္ဘောဒီးယားဥက္ကဋ္ဌမဟုတ်တော့တဲ့အင်ဒိုနီးရှားအလက်ရောက်သွားလို့ရှိရင်တခါပြန်ပြီးတော့ရပ်သွားပြီးတော့ငွေမူလအတိုင်းပြန်ပြီးတော့ဟိုဒီအခြေအနေပြန်ဆိုးသွားနိုင်လေးတာပေါ့
ဥကြောစန္ဒာရဲ့မြမအရေးတုံသက်ချက်အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်နိုင်ငံရေးတုံသက်သူဦးရဲထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့ဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာရောဂါသတိပြုတဲ့ကာလမှာမိမိမှာဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာဖြစ်နိုင်ခြေများတဲ့ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေရှိနေပြီဆိုရင်ယောဂါရှိမရှိစောစောစီစီသိရှိရအောင်စမ်းသပ်စစ်ဆေးမှုတွေပြုလုပ်တင်ကြောင်းလူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်ရှင်
မက်လာကိုဦးမာကြီးနဲ့အစာရင်အောင်ကင်ဆာယောဂသတိပြုတဲ့အလားအဖြစ်ကမ္ဘာနိုင်ငံအသီးသီးမှတက်မှတ်ထားကြတာပါမြန်မာနိုင်ငံမှာလည်းဦးမာကြီးနဲ့အစာရင်အောင်ကင်ဆာကိုသတိပြုမိစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျန်းမာရေးပညာပေးမှုတွေကိုပြုလုပ်နေကြပါတယ်ဦးမာကြီးနဲ့အစာရင်အောင်ကင်ဆာယောဂဟာကမ္ဘာပေါ်မှာအဖြစ်အများဆုံးကင်ဆာယောဂအမျိုးအစားတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးမြန်မာနိုင်ငံမှာလည်းအဖြစ်များတဲ့ကင်ဆာယောဂအမျိုးအစားတစ်ခုဖြစ်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်2020ခုနှစ်မှာglobal can data တွေရဆိုလို့ရှိရင် mic cancer ဟာကမ္ဘာပေါ်မှာအဆင့်3နေရာမှာရှိပါတယ်အမျိုးသမီးမှာလည်းနံပါတ်တတိယအဖြစ်များဆုံးမျိုးသားတွေမှာလည်းတတိယအဖြစ်များဆုံးပါအဲ့တော့ပထမနဲ့ဒုတိယအဖြစ်များဆုံးကတော့ဒီမျိုးသားတွေမှာဆိုရင်တော့အဆုတ် cancer နဲ့ဒီစီးကျိတ် cancer ဖြစ်ပြီးတော့မျိုးသမီးတွေမှာဆိုရင်တော့ရင်သား cancer နဲ့ဒီအဆုတ် cancer တွေပြီးတဲ့နောက်မှာ mic cancer ဖြစ်ပါတယ်မြမကြီးမှာမှာတော့ကျွန်တော်ယောက်ျားမှာတော့ဒီလူမျိုးများမှာပါအစ်င့်၅နေရာမှာရှိတဲ့အရေးကြီးတဲ့ကင်ဆာတစ်ခုဖြစ်ပါတယ်။မြန်မာပြည်မှာရှိတဲ့အမျိုးသားများမှာဆိုလို့ရှိရင်တော့ဒီအဆုတ်ကင်ဆာ၊အစာရင်ကင်ဆာ၊အသေးအိမ်ကင်ဆာ၊ဒါကအစာရင်မျိုးပြွန်ကင်ဆာပြီးတဲ့နောက်မှာဒီဥမာကြီးနဲ့စာအောင်ကင်ဆာအဖြစ်များဆုံးဖြစ်ပါတယ်။အမျိုးသမီးများထဲမှာဆိုလို့ရှိရင်တော့ရင်သားကင်ဆာ
တိုင်ငေါကင်စာဆုတ်ကင်စာအစာရင်းကင်စာပြီးတဲ့နောက်မှာဒီမာကြီးကင်စာကဒီကမ၅နေရာမှာဖြစ်များဆုံးကင်စာဖြစ်ပါတယ်။ဥမာကြီးနဲ့အစာရင်ဟောင်းကင်စာရောဂါဟာတခြားကင်စာရောဂါတွေလိုပဲလူတစ်ယောက်ရဲ့မျိုးရိုးဗီဇာနဲ့ပတ်ဝန်းကျင်ဆိုင်ရာအချက်လက်တွေပေါင်းစပ်ပြီးတော့ဖြစ်ပေါ်ကင်စာရတာဖြစ်ပါတယ်။ရောဂါဖြစ်စေတဲ့အကြောင်းအရာတွေကိုတိတိကျကျထောက်ပြပြောဆိုနိုင်ခြင်းမရှိပေမဲ့ဖြစ်နိုင်ခြင်းများစေတဲ့အကြောင်းတွေကိုတော့ကျန်းမာရေးပညာရှင်တွေကဖော်ထုတ်သိရှိထားကြပါတယ်။ဦးမကြီးနဲ့ဆိုင်ရောင်းကင်ဆာရောဂါဖြစ်နိုင်ခြင်းများစေတဲ့အကြောင်းတွေကိုအထူးကအဖြစ်ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေနဲ့ပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေဆိုပြီးတော့နှစ်မျိုးခွဲခြားကြည့်နိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါတယ
်။ဦးမကြီးကင်ဆာဆိုလို့ရှိရင်ကျန်တဲ့ကင်ဆာရောဂါတွေကိုပဲပေါ့နော်။ဒီလူတစ်ယောက်ရဲ့ဒီမျိုးရိုးဗီဇာနဲ့ပတ်ဝန်းကျင်ဆိုင်ရာအချက်အလက်တွေပူပေါင်းပြီးတော့ဖြစ်ကြတာပေါ့နော်အဲ့တော့အဲ့ဒီမှာဇာတို့ကဒီပြည့်စည်တဲ့အကြောင်းရင်းကိုတော့တိတိကျကျမသိသေးတော့လည်းပဲဖြစ်နိုင်ခြေများစေတဲ့အကြောင်းတွေကိုအများကြီးပဲဖော်ထုတ်တွေ့ရှိကြတာရှိပါတယ်အဲ့တော့ဒီလူလာတူအနေနဲ့လူတူအနေနဲ့ကိုဒီဒီဥမိုင်းကန်စာမဖြစ်အောင်ဖြစ်နိုင်ခြေဘယ်လိုလျှော့ချမလဲဆိုလို့ရှိရင်ဇာတို့ကဒီအချက်အလက်တွေသိရှိထားဖို့လိုပါတယ်အဲ့တော့ဒီဖြစ်နိုင်ခြေများတဲ့အချက်ထဲမှာအဓိကမှတ်သားစရာနှစ်ခုရှိပါတယ်နံပါတ်1ကဒီသူပြင်ပြောင်းလဲလို့မရတော့အကြောင်းအရာလေးဖြစ်ပြီးတော့ဒုတိယကတော့သူပြင်ပြောင်းလဲလို့ရတဲ့အချက
်အသက်အရွယ်ဟာဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါနဲ့ဆက်စပ်မှုရှိနေပါတယ်အသက်ကြီးလာရင်ဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါဖြစ်နိုင်ခြေများလာပြီးမိသားစုမျိုးတွေထဲမှာဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါဖြစ်ဖူးသူရှိရင်လည်းမိမိမှာယောဂါဖြစ်ဖို့အခွင့်အရေးများလာတယ်လို့သိရပါတယ်အသက်အရွယ်နဲ့မိသားစုမျိုးရိုးရာသီတွေဟာပြုပြင်ပြောင်းလဲလို့မရတဲ့ဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါဖြစ်နိုင်ခြေများစေတဲ့အကြောင်းအရာတွေဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျ။န
ော်တော့ပြုပြင်ပြောင်းလဲလို့မရဘူးဆိုတာကတော့ကိုဘာမှမတတ်နိုင်တဲ့ကိစ္စပေါ့။ဒါပေမဲ့ဒါလည်းအကျိုးရှိပါတယ်နော်။အဲ့တော့သိထားလို့ရှိရင်အဲ့တော့ပြုပြင်ပြောင်းလဲလို့မရနိုင်တဲ့ကိစ္စတွေကဘာလဲဆိုတော့ဓမ္မကျစ်ကတော့အသက်အရွယ်ပေါ့။အသက်အရွယ်ကြီးလာတာနဲ့မြန်တာဥမိုင်းကင်ဆာဖြစ်နိုင်ခြေများတယ်။အသက်အရွယ်နဲ့ဖြတ်ပါဆိုလို့ရှိရင်တော့အသက်90ကျော်လာတာနဲ့ဒီဥမိုင်းကင်ဆာဖြစ်ပါမှုတော့များလာတယ်အဲ့တော့အသက်ပိုဆရာတို့ကသူ့ပြင်ပြောင်းလဲလို့မရဘူးကြီးတော့ကြီးလာပါပဲအဲ့တော့ဒါကိုတီးလို့ရှိရင်တော့ဆရာတို့ကလုပ်လို့ရတယ်အဲ့တော့ချိုးတင်တီးရှိအောင်စစ်ဆေးတဲ့နည်းတွေလုပ်လို့ရတယ်ဆိုပြီးဆရာတို့ကဒါအတွက်လည်းအကျိုးရှိတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီသူ့ပြင်ပြောင်းလဲလို့မရတဲ့အချက်ချင်းမှာနောက်ထပ်အချက်နှစ်ခုရှိပါသေးတယ်နံပါတ်1အသက်ရွယ်ကြီးလာတာနံပါတ်2မိမိမှာဥမာရေးဆိုင်ရာယောဂတွေရှိတာနော်ဥမာရေးဆိုင်ရာယောဂတွေဆိုတာကအရင်မှာအဲယောဂစစ်ဆေးရေးနဲ့ဥမာရေးထဲမှာအသက်ပိုယောဂရှိတယ်နောက်တစ်ခါဥမာရေးရောင်ရမ်းတဲ့ယောဂရှိခဲ့ဘူးလေပေါ့နော်အဲ့တော့ inflammatory power disease ဆိုပါတော့ဒီလိုယောဂါတွေကိုယ်မှာရှိတယ်ဆိုလို့ရှိရင်သူဒီဥမာကြီးကင်ဆာဖြစ်ဖို့ရာခိုင်နှုန်းများတယ်ဖြစ်နိုင်များတယ်ပေါ့နော်တတိယချက်ကတော့မျိုးရိုးကိုယ့်ရဲ့မိသားစုရာသီထဲမှာဒီဥမာကြီးကင်ဆာဖြစ်တဲ့သူတွေရှိခဲ့ဘူးလေဒါမှမဟုတ်ဥမာကြီးတိုင်းဆိုင်ရာယောဂါစုတွေရှိသေးတယ်နော်ဒီလိုယောဂါစုတွေရှိခဲ့တဲ့သူတွေပါဆိုရင်လည်းဆရာတို့ကဥမာကြီးကင်ဆာဖြစ်နိုင်များတယ်ဒါဆိုသူပြင်ပြောင်းလဲလို့မရတဲ့အချက်တွေကိုသိရှိခြင်းအပြင်ဆရာတို့ကအကျိုးရှိအောင်ဘယ်လိုသုံးချမလဲဆိုရင်ဥမာကြီးကင်ဆာကိုစောစီစွာသိရှိအောင်အတွက်ကိုအကျိုးရှိတယ်။အဲ့တော့အသက်ရွယ်ဆိုအသက်50ကျော်ရင်ဥမာကြီးကိုစစ်ဆေးမယ်။နောက်ခုနပြောတဲ့ယောဂရာဆိုရင်ရှိတဲ့လူတွေမိသားစုရာဆိုရင်ယောဂမိသားစုယောဂရာဆိုရင်ရှိတဲ့လူတွေဆိုလို့ရှိရင်တော့ဆရာတို့ကအသက်50မတိုင်ခင်ကြိုတင်စစ်ဆေးလို့ဆရာတို့ကစောစီစွာတွေးရှိမယ်ဆိုရင်အကူသားပြောင်းပေးနိုင်ပါတယ်။ဒါကြောင့်မလို့ဥမာကြီးကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကိုသိရှိထားဖို့လိုပါတယ်ပေါ့နော
်ဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါသတိပြုတဲ့ကာလမှာမိမိမှာဥမာကြီးနဲ့အဆိုင်ဟောင်းကင်ဆာယောဂါဖြစ်နိုင်ခြေများတဲ့ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေရှိနေပြီဆိုရင်ယောဂါရှိမရှိစောစောစစ်စစ်သိရှိအောင်ဆက်သက်ဆွေးနွေးမှုတွေပြုလုပ်ပြီးဥမာကြီးကင်ဆာယောဂါကိုလက်ဦးမှုရယူနိုင်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းကတင်ဆက်နေတဲ့တင်းငွေနေရုပ်တံအစီအစဉ်မှလည်းကြည့်ရှုနားဆင်နိုင်ကြပါရစေ။ကြာတာပတိနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်ထိထုတ်လည်နေပါရရှင်။အခုတော့အားကစားကဏ္ဍကိုကြည့်ရှုနားဆင်မှုအချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ဥရောပတလွှားကဘောလုံးသတင်းတွေနဲ့ Indian Wells Open Tennis ပြိုင်ပွဲမှာ Champion သစ်ထွက်လာတဲ့အကြောင်းကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်ဒီလိုဥရောပကဘောလုံးပွဲတွေမှာတော့နာမည်ကြီးအသင်းတချို့ထိတိုက်တွေ့ခဲ့ကြပါတယ်စပိန်ဘက်မှာ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona တို့မက်ဒရစ်မြို့မှာကစားခဲ့ကြပြီးတော့ Barcelona ကအင်ရှင် Real Madrid ကို၄ဂိုးကိုမရှိနဲ့နိုင်သွားပါတယ် Barcelona တို့ဂိုးတွေကိုတော့အိုဘာမယန်းက2ဂိုးအရိုဟိုနဲ့ဖရန်တိုရက်စ်တို့က2ဂိုးစီသွင်းခဲ့ပါတယ်။ဒ
ဒီဘက်မှာရီယယ်နောက်တန်းဟာဘာဆိုနာတိုက်စစ်ကိုမထိနိုင်ခဲ့ပဲဘာဆိုနာကပထမပိုင်းမှာနှစ်ဂိုးဂိုးမရှိနဲ့ဦးဆောင်ခဲ့ပါတယ်ဒါပေမဲ့ဒုတိယပိုင်းပြန်စပြီးဆမ်နစ်မပြည့်ခင်မှာပဲနောက်ထပ်နှစ်ဂိုးသွင်းပြီးတော့လီဂိုဖြစ်သွားခဲ့တာပါရီယယ်ဟာပြန်စီနဲ့ပြီးခဲ့တဲ့ချန်ပီယံစ်ဒုတိယအဆင့်ဒုတိယအကျော်ပွဲမှာနောက်ကနေလိုက်ကစားပြီးသုံးဂိုးသွင်းခဲ့ပေမဲ Pibare. Rioni Biagalo and Celotti Garo, Dibue Shona Hadu Ma Jalu, Piola Bare.
Planteamento non ha sido bueno, non ha salito bien.
Dibue Ma Chino e Piva Mongevo. Tajan Chino Yala Mongevo. Tawabe. Barcelona 9 book ကျွန်တော်တို့ view အကောင်းဆုံးမချနိုင်ခဲ့ပါဘူး Barcelona ကျွန်တော်တို့ တက်ပူကောင်းခဲ့ပြီးတော့သူတို့နိုင်သင့်ပါလေ ဒါကျွန်တော်တာဝန်မှာကျွန်တော်ဒီဘွဲကိုဒီချာမှပြင်ဆင်ခဲ့လို့ပါ တခါတလေမှာလုံနိုင်ပြီမဲ့ တခါတလေလည်းအလုံးမဖြစ်တာကြီးရှိပါလေ ဒီဘွဲမှာတော့ကျွန်တော်မလုံနိုင်ခဲ့ပါဘူး ဒီဘွဲနိုင်ဖို့ဘယ်လောက်ရည်ကြီးတယ်ဆိုတော့ကျွန်တော်သိပါလေ သူပြင်ပိတ်သက်တွေအတွက်ပါ ဒီအတွက်စိတ်မကောင်းပါဘူး ဒီဘွဲရှုံးတာကြောင့်စိတ်သက်ချပြီမဲ့ ဒါမဲ့သတင်းပတ်တွေက
ကျွန်တော်တို့အတွက်အလွန်ရှိကြီးလို့တည်ငြိမ်ငြိမ်နဲ့ဆက်ပြီးတော့ကြိုးစားမှာပါကျွန်တော်တို့ကကိုမတ်အသားနဲ့ဥဆောင်နေတဲ့အတွက်တည်ငြိမ်ငြိမ်ရှိဖို့တော့လိုပါတယ်ဘာစလိုနာကတော့ဒီပွဲနိုင်လိုက်တဲ့အတွက်50လေးမှတ်နဲ့အဆင့်3မှာဆက်ပြီးတော့ရှိနေပါတယ်ဘာစလိုနာနီးပြရှာပီကတော့သူတို့အနေနဲ့ဒီထက်မကဂိုးတွေရသင့်တယ်လို့ပြောလိုက်ပါတယ်ဘယ်ပေါ်နာနီးဘယ်အပရီမီယံလိဂ်မှာက
အနာဂတ်ကအနည်းနဲ့အများဆုံးလို့ပြောင်းလဲသွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဘယ်နဲ့ပတ်သက်ပြီးပြောရင်တော့ကျွန်တော်တို့တိုက်စစ်ကနေဂိုးသွင်းဝင်တွေအများကြီးဖန်တီးနိုင်ခဲ့ပြီးပြည်အသင်းကိုအများကြီးအသာစီးရအောင်ကစားနိုင်ခဲ့ပါတယ်။ကျွန်တော်တို့အနေနဲ့ဒီတက်မကဂိုးတွေပိုရတဲ့နာပါဗျာ။
ဘာစလိုနာအသင်းဟာပြီးခဲ့တဲ့နှစ်တွေအတွင်းဗရာယီပြဿနာတွေ၊ဤပြပြဿနာတွေအပြင်မက်ဆီအသင်းကနေထွက်လာရတာကြောင့်အတော်လေးကိုရုန်းကန်ခဲ့ရတာပါ။ဒါပေမဲ့ရှာဗီကိုဤပြခံပြီးပြီးခဲ့တဲ့ဇန်နဝါရီအပြောင်းအရွှေ့ဈေးကွက်မှာလည်းကစားသမားအသစ်တချို့ကိုအားဖြည့်ပြီးတဲ့နောက်မှာတော့နိုင်ပွဲတွေပြန်ပြီးတော့ရလာနေပါတယ်။ရှာဗီကတော့ဘာစလိုနာရဲ့အနာဂတ်ဟာပြန်ပြီးတော့လင်းလက်လာနေပြီလို့ပြောပါတယ်။အသင်းတစ်ခုအောင်မြင်ဖို့အတွက်အဖက်ဖက်ကပြေစုံဖို့လိုအပ်ပြီးတော့အသင်းမှာပါတဲ့ကစားသမားတွေကအရေးကြီးသလိုကစားသမားတွေကိုဦးဆောင်တဲ့ဤပြကလည်းအရေးကြီးတယ်ဆိုတာကဘာစလိုနာအသင်းရဲ့လက်လောတိုးတက်မှုအခြေအနေတွေကသက်သေပဲလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။စပိန်မှာရီယိုနဲ့ဘာစလိုနာတို့တွေ့ခဲ့ကြသလိုပြင်သစ်မှာတော့ PSG နဲ့မော်နာကိုတို့ဒီတစ်ပတ်မှာတွေ့ခဲ့ကြပြီးတော့မော်နာကိုက PSG ကို3-0မရှိနဲ့နိုင်လိုက်ပါတယ်။PSG ဟာဒီပွဲရှုံးသွားပေမဲ့29ပဲကစားပြီးတဲ့အချိန်မှာ65မိနစ်နဲ့ဒုတိယနေရာကမာဆိုးထက်12မိနစ်အသာနဲ့ဆက်ပြီးတော့ဥဆောင်နေပါတယ်။ဒါမဲ့လည်းဒီပွဲရှုံးတာကြောင့်နီးပြပိုချက်တီနိုအပေါ်မှာဖိအားတွေပိုများလာနေပြီးတော့နှုတ်ထွက်ပေးဖို့တောင်းဆိုတာတွေလည်းရှိလာနေပါတယ်ခင်ဗျာ။ဥရောပကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Champions League Quarter Final ပွဲတွေကိုပြီးခဲ့တဲ့ March 18ရက်နေ့ကဆွစ်ဇာလန်နိုင်ငံနီယွန်မြို့မှာမဲလိုက်ခဲ့ကြပါတယ်။ဒီမှာတော့လက်ရှိချန်ပီယံ Chelsea ကစပိန်ကနာမည်ကြီး Real Madrid နဲ့တွေ့မှာဖြစ်ပြီးတော့ Manchester City ကတော့ Atletico Madrid နဲ့ကစားရမှာပါ။စပိန်ကနောက်ထပ်တစ်သိမ်းဖြစ်တဲ့ Villarreal ကတော့ဂျာမနီက Bayern Munich နဲ့ကစားရမှာဖြစ်ပြီး Portugal က Benfica နဲ့ Liverpool တို့တွေ့ကြမှာဖြစ်ပါတယ်။ Semi Final မှာတော့ Chelsea နဲ့ Real နိုင်တဲ့သူက Man City နဲ့ Atletico နိုင်တဲ့အသင်းနဲ့တွေ့မှာဖြစ်ပြီးတော့ Bayern နဲ့ Villarreal နိုင်တဲ့သူက Benfica နဲ့ Liverpool နိုင်တဲ့သူနဲ့တွေ့မှာဖြစ်ပါတယ်။Quarter final ပထမအကြောက်ကို April 5ရက်နဲ့6ရက်နေ့ဒီမှာကစားမှာဖြစ်ပြီးတော့ဒုတိယအကြောက်ကိုတော့12ရက်နဲ့13ရက်နေ့ဒီမှာကစားကြမှာပါ။ Semi final ပထမအကြောက်ကိုတော့ April 26ရက်နဲ့29ရက်နေ့ဒီမှာကစားမှာဖြစ်ပြီးဒုတိယအကြောက်ကိုတော့ May 3ရက်နဲ့4ရက်နေ့ဒီမှာကစားကြမှာဖြစ်ပါတယ်။နောက်ဆုံး final ကိုတော့ May 28ရက်နေ့ကျရင်ပြင်သစ်နိုင်ငံ Paris မြို့မှာပိုးလူကြမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာကျင်းပတဲ့ Indian Wells ATP Tennis Championship မှာတော့စပိန်ကနံပါတ်ကြီးနှစ်တောင် Final မှာအရင်နိုင်ပြီးတော့ Champion အသစ်တစ်ယောက်ထွက်လာခဲ့ပါတယ်။ American အနောက်ဘက်ခြမ်း California မှာ Tennis Green က Final ကိုကစားကြရမှာ American က Taylor Fritz ကနှစ်တောင်ကို6-3-6နဲ့နှစ်ပွဲပြန်နိုင်ပြီးတော့ပိုဆွဲသွားတာပါ။ Fritz အတွက်တော့ဒါကသူ့ရဲ့ကစားသမားသက်တမ်းမှာဒုတိယမြောက်ရတဲ့ Champion ဆုဖလားဖြစ်ပြီးတော့အခုလိုနိုင်လိုက်တဲ့အတွက်နဒါရဲ့ပွဲ20ဇက်တိုက်အနိုင်ရနေတာကိုလည်းရက်တက်နိုင်လိုက်ပါတယ်။တကယ်တော့ဒီ final မှာနှစ်ယောက်လုံးကြံ့ခိုင်မှုပြေဝခဲ့တာမဟုတ်ပဲ Fritz ကတော့ခြေချင်းဝန်နာနေတဲ့ဂျားကပဲကစားသွားခဲ့တာဖြစ်ပြီးတော့နဒါကတော့အသက်ရှူရတာအဆင်မပြေဖြစ်နေခဲ့တာပါ။
ဒီဘွဲနိုင်လိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့တယ်လို့ဒေလာဖရစ်ကပြောပါတယ
် This is seriously like a childhood dream come true that you just
ဒါကတကယ်ကိုကျွန်တော်ရဲ့ကလေးဘွားအိမ်မက်တွေလက်တွေအမှန်တကယ်ဖြစ်လာခဲ့တာပါဘယ်တော့မှမဖြစ်နိုင်ဘူးလို့ထင်ထားတဲ့အိမ်မက်ကြီးတစ်ခုဖြစ်လာသလိုမျိုးပေါ့အဲ့ဒီတော့ဘယ်လိုပြောရမှန်းတော့မသိပါဘူးမယုံနိုင်လောက်ပါပဲ
။နောက်ကတော့ Fritz ဟာဒီပွဲကိုထိုက်တိုက်တနနိုင်ရတာဖြစ်တယ်ဆိုပြီးတော့ပွဲပြီးမှချီးကျူးပါတယ်
။ Today is a difficult day for me.
ဒီနေ့ကကစားရတော်တော်ခက်တဲ့နေ့ပါ။သူ့အတွက်တော့ဂုဏ်ယူပါတယ်။ Tennis ပွဲတွေမှာနောက်ဆုံးကတော့တယောက်နိုင်ရင်တယောက်ကရှုံးတာပါပဲ။ဒီနေ့ကတော့သူကအနိုင်ရတဲ့သူပါ။နိုင်လည်းနိုင်တင်ပါလေ။သူကရေးရဲတင်းတင်းကစားသွားပြီးဂုဏ်ယူပါတယ်။
အခုလိုနိုင်ရလာတဲ့အတွက်ဒါဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်က Agassi ဘိုးဆွဲပြီးတဲ့နောက် Indian Wells Open Tennis တိုင်ပွဲကို American မျိုးသားတွေထဲမှာပထမဆုံးအကြိမ်ပြန်အနိုင်ရတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါဒီကနေ့ကြာသပတေးနေ့ညပိုင်းမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာတော့ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်ကျွန်တော်တို့အခုတင်ဆက်နေတဲ့ဒီမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းတိုမီတာ20 kHz15133လိုင်းတိုမီတာ25 kHz 11833လိုင်းတိုမီတာ32 kHz 9335တို့ကနေပြန်လည်ထုတ်လင်းနေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်တလန်တစ်စာချုပ်နေတိုးဖွဲ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံမှုပေါ်ထူးနေမှာပဲဘယ်ချင်းနိုင်ငံပြဿနာကိုထွက်ခွာသွားပြီးယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုပေါ်တုံ့ပြန်တဲ့အနေနဲ့နောက်ထပ်တိုက်ခိုက်ရည်ရွယ်မှုတွေကြီးညာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ရုရှားပေါ်နောက်ထပ်ပိတ်ဆို့တိုက်ခိုက်မှုတွေချမှတ်ဖို့လက်ရှိအရေးယူထားတဲ့စီစဉ်တွေကိုမချောင်နိုင်အောင်နဲ့အမြန်ဆုံးအကောင့်တွေပေါ်နိုင်မှုအမေရိကန်ရဲ့မိဘတွေနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းအင်ပီရိုမျိုးသားလူညွန်ရေးချန်ပီယံ Jake Sullivan ကအင်္ဂါနေ့မှာပဲပြောဆိုထားတာပါ။နေတိုးတွင်းရေးမှူးချုပ် Jens Stoltenberg ကတော့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်လူညွန်ရေးပေါ်ချင်းချောက်မှုတွေကိုတုံ့ပြန်ဖို့နဲ့ယူကရိန်းကိုအကူအညီပေးဖို့ကြာသပတေးနေ့ထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေကြီးညာမဲ့အလားအလာရှိခဲ့ကြောင်းပရက်ဆဲကပေါ်ထူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံမှာရုရှားတပ်ဖွဲ့တွေရဲ့လုပ်ရက်တွေဟာဆက်ရဆွေးမှုမြောက်ကြောင်းအမေရိကန်ပြည်တော်စုကဗော်ဒူးနေမှာပဲတရားဝင်သတ်မှတ်ကြေညာလိုက်ပါတယ်ဆက်ရဆွေးမှုကျွလွန်တွေကိုအရေးယူနေအောင်လက်တွဲကျိုးပမ်းသွားမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ကြပါလက်တလို့ရရှိထားတဲ့သတင်းချက်လက်တွေအရရုရှားတပ်ဖွဲ့တွေဟာယူကရိန်းမှာဆက်ရဆွေးမှုကျွလွန်နေတယ်လို့အမေရိကန်ဆွေးရကသုံးသပ်တဲ့အကြောင်းနေတိုးဖွဲ့အရေးပေါ်အစည်းအဝေးအတွက်ဘယ်ချင်းနိုင်ငံပြဿနာမျိုးကိုသမရဂျိုးဘိုင်နဲ့တူဗော်ဒူးနေကထွက်ခွာသွားတဲ့ဝန်ကြီးဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်မြန်မာရဲ့ဒီဇိုင်းမမအာယုံဆိုင်အားပေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအောင်မက်ဒလင်အော်ဘရိုက်ပေါ်ထူးနေမှာပဲကင်ဆာရောဂါနဲ့ကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်85နှစ်ရှိဖြစ်တဲ့ဝန်ကြီးအောင်အော်ဘရိုက်ဟာအမေရိကန်မှာပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးတူလည်းဖြစ်ပါတယ်။နောက်ပိုင်းမှာကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ချီးဖြင့်တာဝန်ယူနေစဉ်1995ခုနှစ်မှာမြန်မာနိုင်ငံကိုပထမဆုံးရောက်ရှိခဲ့သူလည်းဖြစ်ပါတယ်။2013ခုနှစ်မှာလည်းဒုတိယကြိမ်ရောက်ခဲ့ပြီးရန်ကုန်တက္ကသိုလ်စေရီရုခန်းထဲမှာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အားပေးစကားပြောကြားခဲ့ဥပါရယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်သတင်းချင်းချုပ်ကိုပြောပြသွားတာပါနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအစီအစဉ်ကို VOA American အသံ VOA နဲ့ဒီလွတ်လပ်တဲ့အာရှအသံ RFA တို့ပူးပေါင်းတင်ဆက်နေကြောင်းထပ်မံအသိပေးပါတယ်ရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါရှင်အသံဖန်းအင်ဂျင်နီယာကတော့ဂျီမီကော့ပါရုပ်သံအင်ဂျင်နီယာကတော့ဇူဘဲအက်ထာရဲ့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ် BND ရဲ့အသွေးတွေကနေကြည့်ဝေးကြပါစီရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.